မြန်မာနိုင်ငံမှာတက်မတော်ကကွယ်ဦးစည်းချုပ်ဦးဆောင်ပြီးအာဏာသိမ်းယူထားတဲ့အပေါ်ဆန့်ကျင်ကန့်ကွက်မှုတွေနိုင်ငံအနှံ့အမြုပ်တွေမှာဆက်လက်ရှိနေပါတယ်။နှစ်ဖန်ကို2-5လုံးပြည်လုံးချွတ်အထွေထွေတပိတ်ဆင်နွှဲကြဖို့အတွက်ဆန္ဒပြသူတွေဆော်ဩနေပြီးတနိုင်ငံလုံးကဝန်ထမ်းတွေအားလုံးပါဝင်ကြဖို့တိုက်တွန်းနေပါတယ်။ City Mart လုပ်ငန်းပိုင်အစားအသောက်နဲ့အကုန်ပစ္စည်းအယောင်ဆိုင်ကြီးတွေအားလုံးကိုနှစ်ဖန်မှာပိတ်ထားမယ်လို့ City Mart Holding Company ကကြေညာပါတယ်။အလားတူကမုံပွင့်ကုန်စုံဆိုင်အားလုံးကိုလည်းနှစ်ဖန်ပိတ်ထားမယ်လို့ကြေညာထားပါတယ်။ရန်ကုန်မြို့ရဲကဈေးကြီးတွေနဲ့စားတောက်ဆိုင်တွေကလည်းမနှက်ဖြန်ပိတ်ထားမယ်လို့ဈေးဝယ်သူတွေကအသိပေးထားပါတယ်။ဒီနေ့တနင်္ဂနွေနေ့မှာလဲအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုတွေမြို့တော်တော်များများမှာဆက်ပြီးတော့လုပ်နေကြပါတယ်။မန္တလေးမြို့တင်မောချင်းရှိရာကန္နာမှာမနေ့ကလုံခြုံရေးတပ်တွေပြစ်ခတ်မှုကြောင့်နှစ်ယောက်တေဆုံးခဲ့ပေမဲ့ဒီနေ့မန္တလေးမြို့မှာဆန္ဒပြသူအများအပြားလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးရေး CDM လှုပ်ရှားမှုမှာပါဝင်ထောက်ခံရေးဆိုင်းဘုတ်တွေကိုက်ဆောင်ဆန္ဒပြကြသူအများအပြားကိုမန္တလေးမြို့လမ်းမတွေပေါ်မှာမြင်တွေ့ရပါတယ်။ရန်ကုန်မြို့မှာလည်းဆေးရနာသိမ့်မှုစန့်ကျင်ဆန္ဒပြမှုပုံစံမျိုးစုံကိုတွေ့မြင်ရပါတယ်။ဘာသာရေးအဖွဲ့အစည်းတွေ၊လူငယ်ကျောင်းသားတွေ၊ဝန်ထမ်းတွေ၊အင်ရှင်မတွေ၊ဂီတနဲ့ဆန္ဒထုတ်ခေါ်သူတွေအမျိုးစုံရှိပါတယ်။အင်ရှင်မတွေထိုင်တဲ့ဘိတ်ဖောက်ပြီးတံပုံးတီးဆန္ဒပြနေကြတဲ့အတန်တွေဖြစ်ပါတယ်။မြမအရေးကဘာကတီးစီဖို့ရည်ရွယ်ပြီးတပ်ရုံးတွေရှိလှည့်လည်ဆန္ဒထုတ်ဖော်နေကြသူတွေလည်းရှိပါတယ်။မန္တလေးမြို့မှာစနေနေ့ကပြစ်ခတ်နှိမ်နှင်းမှုအတွင်းဆယ်ကျော်သက်တယောက်အပါအဝင်နှစ်ယောက်တေဆုံးခဲ့တဲ့သတင်းကြားရပြီးတဲ့နောက်အခုလိုဆန္ဒထွက်ပြဖို့ပိုအရေးကြီးတယ်လို့ဆန္ဒပြကြသူတွေကပြောပါတယ်
။ကျွန်တော်တို့ကသူတို့ဒီနေ့တယောက်တက်တယ်ဆိုရင်ကျွန်တော်တို့ကလူတထောင်ပို့တိုးတယ်ဆန္ဒပြမှုပို့ပို့တိုးတယ်ကျွန်တော်တို့ကတော့ရက်တက်မှာတော့မဟုတ်ဘူးဘာလို့မရက်တက်လဲဆိုတော့ကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ရဲ့လိုချင်တဲ့ဒီမိုကရေစီကိုကျွန်တော်တို့ကပန်းနိုင်ကိုဇဲမလျှော့ဘဲနဲ့ကျွန်တော်ဇက်ဆက်သွားမယ်ဒါကြောင့်မလို့ကျွန်တော်နိုင်ငံတကာကိုပြောပြချင်ပါတယ်ထိရောက်တဲ့ဆန့်ရှင်အရေးယူမှုတာမကဘဲနဲ့ပုံမှန်ထိရောက်တဲ့ပြင်းပြင်းထန်ထန်အရေးယူမှုတွေအမြန်ဆုံးလုပ်ပေးပါလို့ကျွန်တော်တောင်းဆိုချင်တယ
်ပြောစရာတော့မနေ့ကဆိုရင်ရဲဝန်နေရတယ်ပြီးတော့ဒေါသလည်းထွက်ရတယ်ဒါလက်နဲ့မရှိတဲ့ပြည်သူတွေကိုတသက်ပေါ့နော်အနိုင်ကျင့်တာဖြစ်တဲ့အတွက်ကြောင့်သူကျွန်တော်တို့လက်နဲ့မရှိပေမဲ့လည်းကိုတက်နိုင်တယ်ဘက်ကပဲပေါ့နော်အာဏာရှင်ဆက်ကျင်တယ်ပါတယ်
သူတို့ဘက်ကတော့အကြမ်းဖက်ဆက်ပြီးတော့ဆန္ဒပြသွားမှာဖြစ်တယ်လို့ဆန္ဒပြကြသူတွေကပြောပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားတဲ့ဆန္ဒပြပြည်သူတွေအတွက်ဆုတောင်းပေးကြသူတွေလည်းရှိပါတယ်။လမ်းမတွေပေါ်မှာဆေးရနာတိမ့်မှုဆန့်ကျင်တဲ့စာသားတွေ၊ဒီမိုကရေစီတောင်းဆိုတဲ့စာသားတွေကိုစာလုံးကြီးတွေနဲ့ရေးသားဆန္ဒထုတ်ဖော်တဲ့မျိုးတွေလည်းပို့ပြီးတော့များလာတာတွေ့နေရပါတယ်။အာဏာပိုင်တွေဘက်ကတော့ဆန္ဒပြသူတွေ CDM လှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်နေသူတွေကိုဆက်လက်ဖမ်းဆီးနေပါတယ်။ကျော်ကြားတဲ့ရုပ်ရှင်သရုပ်ဆောင်လူမင်းကိုနေအိမ်ကနေပြီးတော့စနေနေ့ညဘက်ကလာရောက်ဖမ်းဆီးသွားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စည်ရင်အရာအာနာသိန်းနဲ့ February 1ရက်နေ့ကစပြီးတော့ဖမ်းဆီးတရားစွဲထောင်ချခံထားရသူ February 20ရက်နေ့အထိ923ယောက်ရှိပါတယ်။ဆန္ဒပြမှုကိုအကြမ်းဖက်နှိမ်နင်းတာကြောင့်တေဆုံးသူကလည်းလောလောဆယ်တိထားသလောက်3ယောက်ရှိပါတယ်။